ရုရှားကိုတပ်သား 8,000 လောက်ဆဲလွတ်ထားတဲ့မြောက်ကိုရီးယားကသူတို့ဟာရုရှားကိုယူကရိန်းစစ်ပွဲအောင်နိုင်ခြင်းအထိအထောက်ကူပေးမယ်လို့မော်စကိုကိုရောက်နေတဲ့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးချိုဆွန်ဟွန်ကတောက်ကြနေမှာပြောပါတယ်။ဝန်ကြီးချိုနဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဖလော့ဖ်တို့ဟာရင်းနှီးနှီးနှီးတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပြီးဆွေးနွေးပွဲအပြီးမှာနှစ်နိုင်ငံဆက်ဆံရေးပုံစံသစ်ဖြစ်လာတာအတွက်ချီးကျူးစကားပြောဆိုခဲ့ကြပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ဟာတန့်ရန်တိုးမြင့်လာပြီးစီးရန်ဆမှုတွေရှိလာကြောင်းဝန်ကြီးချိုကတင်ပြခဲ့ပြီးရုရှားဟာအမေရိကန်နဲ့အနောက်နိုင်ငံတွေဩဇာလွှမ်းမိုးဖို့ကြိုးစားမှုတွေကိုအဆုံးသတ်စေပြီးနိုင်ငံတကာအခင်းကျင်းမှာအပြောင်းအလဲဖြစ်လာအောင်ကြိုးပမ်းတာကိုချီးကျူးကြောင်းပြောကြားခဲ့တာပါ။ဒါအပြင်မြောက်ကိုရီးယားအနေနဲ့ရုရှားဟာအောင်မြင်မှုရမယ်ဆိုတာယုံကြည်မှုအပြည့်ထားပြီးအောင်မြင်မှုရတဲ့အထိရုရှားနဲ့အတူရပ်တည်သွားမယ်လို့လည်းပြောကြားခဲ့တာဖြစ်ပါတယ်။